ရှင်ပြောင်းဒုက္ခသည်တွေကို EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကအထူးကြခွဲဝေလက်ခံရေးနဲ့ပတ်သက်ပြီးဟန်ဂေရီဝန်ကြီးချုပ်ဗစ်တာအော်ဘန်အဆိုရကတနင်္လာနေ့နဲ့မှလူလူဆန္ဒခံယူခဲ့ရမှာဟန်ဂေရီနိုင်ငံသားအများစုကကန့်ကွက်ခဲ့ကြပါတယ်။မဲဆွစုပေါင်းရဲ့95ရာခိုင်နှုန်းကိုရေးတွက်ခဲ့ရမှာမဲပေးသူအားလုံးရဲ့98ရာခိုင်နှုန်းကကန့်ကွက်ခဲ့ကြတယ်လို့ဟန်ဂေရီအမျိုးသားရွေးကောက်ပွဲဆိုင်ရာဌာနရဲ့ website စာမျက်နှာမှာဖော်ပြထားပါတယ်။ဒါပေမဲ့လည်းအခုမဲရီဟာတရားမဝင်မဲရီဖြစ်သွားနိုင်ကြလေရှိနေပါတယ်။ဒီမဲပေးမှုတင်ဝင်ဖြစ်ဖို့အတွက်မဲလာထဲ့သူကမဲပေးပိုင်ခွင့်ရှိသူအားလုံးရဲ့90ရာခိုင်နှုန်းနဲ့တက်ရောက်ပို့ဖို့လိုအပ်ပါတယ်။အခုဟန်ဂေရီဆန်တော်ချိန်ညနေ 9:00 ခွဲတိမဲလာပေးသူက40ရာခိုင်နှုန်းပဲရှိနေတယ်လို့ရွေးကောက်ပွဲဆိုင်ရာဌာနကပြောပါတယ်။လာရောက်မဲပေးသူအရေအတွက်ဟာ46ရာခိုင်နှုန်းထက်မပိုနိုင်ဘူးလို့ Political Capital သုတေသနဌာနနဲ့တိုင်ပင်ခံသိပ္ပံကသုတေသနပညာရှင်တွေကရထားတဲ့အချက်လက်တွေပေါ်မှာမူတည်ပြီးတွက်ချက်ပါတယ်။ဒါပေမဲ့လည်းတရားဝင်နေဖြစ်စေမဝင်နေဖြစ်စေဒီမဲရလက်ပေးဟာဟန်ဂေရီအတွက်ဒါမှမဟုတ် EU အတွက်မရှိမဖြစ်လိုအပ်တဲ့တရားဝင်လိုအပ်ချက်တော့မဟုတ်ပါဘူး။ဝန်ကြီးချုပ်အော်ဘန်ကတော့ရွှေပြောင်းဒုက္ခတဲ့တသိန်း6,000ကိုခွဲဝေလက်ခံရင်ဆိုင်ရာ EU အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ပါတယ်။ဒီအစီအစဉ်ကဟန်ဂေရီကနိုင်ငံရေးခုံလုံးခွင့်တောင်းခံသူပေါင်း1,294ဦးကိုလက်ခံရမှာပါ။ဟန်ဂေရီမှာတနင်္လာနေ့ကျင်းပတဲ့ဆန္ဒခံယူပွဲအတွက်မဲပေးပိုင်ခွင့်ရှိသူက8,300ရှိပြီးမဲယုံတွေမှာမနေ့6,000ကနေည9,000အထိမဲပေးနိုင်ပါတယ်။